စကိုင်းတိုင်းမုံရွာကလေးဝမဟာမြိုင်လမ်းတစ်ချောင်းမှာလက်နက်ကင်တိုက်ပွဲတွေဖြစ်တိုင်းအသွာလာပိတ်ကုန်တာကြောင့်ရင်မောက်တွေမကြာခဏဒုက္ခရောက်လေရှိပါတယ်စစ်တပ်လမ်းကြောင်းရှိတဲ့အခါမျိုးမှာလည်းလမ်းတွေပိတ်ထားတဲ့တာကြောင့်ဒီလမ်းကြောင်းကိုအသုံးပြုနေကြသူတွေအတော်လေးအခက်တွေ့နေရပါတယ်အခုလည်းဒီအခက်ကြုံနေရတဲ့အကြောင်းသတင်းပေးပို့ချက်ကိုအလိမ္မာပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းကလေးမျိုးကနေမန္တလေးအထိသွားလာရမှာအဓိကအသုံးပြုတဲ့မဟာမြိုင်လမ်းမှာလက်နက်ကင်ပဋိပက္ခအခြေအနေတွေကြောင့်ခီးတဲ့တင်တဲ့ကုန်တင်ကားတွေမကြာခဏပိတ်မိတတ်ပါတယ်။မတ်လ၂ရက်ဒီကနေ့မှလည်းရင်းအသွာလာပိတ်ထားတယ်လို့အဲ့ဒီလမ်းမှာပိတ်မိနေတဲ့ကားစရာတူကပြောပါတယ်။စစ်တပ်စစ်ကြောင်းကြောင့်ဒီကနေ့ပိတ်နေတာလို့အခုလိုပြောပါတယ်
။မာနီလာလေဟွာမှာပိတ်နေတာပြင်းကန်းဆိုတဲ့သွားရှိတယ်။ပြင်းပြင်းမျိုးနယ်ထဲမှာပါတာ။အဲ့ဒီကောင်ကရဲလမ်းပိတ်တယ်ဗျာ။သူကစစ်ကြောင်းလာရင်ကားကရအဲ့လိုကားတွေတားတားထားတာအဲ့လိုဖြစ်တာ။ပြတ်ထားလာအောင်ဘယ်ကားမှမသွားနိုင်ဘူး။အနည်းကတော့ဟိုအဲ့တဲ့အစင်းကားပေါ့မန်လေးကိုဆင်းတဲ့ကားတွေတော့လွတ်ပြီးနေဒီမိကတော့အကုန်ဖိတ်ထားတယ
်စကိုင်းတိုင်းတွေကအဓိကလမ်းမကြီးတွေဖြစ်တဲ့ရာကြီးလမ်းနဲ့ဂံကောလမ်းကတော့မိုင်းအန်နေရဲ့ကြောင့်အသွားမရပဲပိတ်ထားတာနှစ်နှစ်နီးပါးရှိပါပြီအခုလည်းမဟာမြိုင်လမ်းကိုအတုံးပြူပြီးမြို့တွေကွေဝိုက်သွားရလို့ခီးလမ်းကြောင့်ကပုံမှန်ထက်နှစ်ဆပိုကြတဲ့အခြေအနေကိုလည်းပြောပါတယ
်တကယ်ကနေဒီမှာစာဖို့ဆိုတာရှေ့ဖို့မြေကြီးလမ်းပေါ်ရောက်သွားတယ်ဒီကုန်းရွာရှိတယ်။အဲဒီလမ်းကိုသွားတယ်။တကွေးတစ်ပတ်ကြီးသွားတာပေါ့ဗျာ။အရင်တော့ဆိုရင်6ဦးကသွားတယ်။6ဦးပြီးတော့လာမှာပေါ့။6ဦးညောင်မီတာလမ်းခေါ်မှာပေါ့။ရှေ့ဖို့ပေါက်သွားပဲအဲဒီလမ်းလေ။ကြီးတယ်မှာနေချင်းပေါက်တယ်။အခုဒီတကယ်ကနေကာဘိုးဆယ်လမ်းအဲဒီရှေ့ဖို့မြေကြီးဒီကုန်းလမ်းပေါ်ရောက်သွားတော့ဝေးသွားတယ်မိုင်40လောက်ပို့ဝေးသွားတော့ကားတွေလည်းတ냐ကြီးဖြစ်ပေါ်တာမာလေးကမို့
လမ်းခုလမှာကားလမ်းအသုံးပြုမရတဲ့အခြေအနေကြောင့်ကုန်တင်ပို့မှုနှောင့်နှေးကြံ့ကြာသလိုမဖြစ်မနေကိစ္စနဲ့ခီးသွားလာရမယ်ဆိုရင်သွားမရဖြစ်မှာကိုဒေသခံတွေကစိုးရိမ်ကြတာပါလမ်းခီးမှာအချိန်ကြာနေမယ်ဆိုရင်ကုန်စိမ်းနဲ့တခြားကုန်စည်တွေအခက်အခဲရှိနိုင်တယ်လို့ကလေးမျိုးဒေသခံတူကပြောပါတယ်
ကုန်စိမ်းတွေအတွက်ကြတော့အခက်အခဲရှိတာပေါ့အမရပုံရှောက်ပိုင်းတွေအတွက်ကတော့အဲ့တော့ဒီအခက်အခဲတော့မရှိပါဘူးဗျ။သူကြတော့သူပြီးမှလောင်ထားရင်တော့ဒါအစပြေတဲ့အပိုင်းလေးရှိမှာပေါ့။ပြက်ကြကြလေးပိတ်သွားတယ်ဆိုတော့တချို့လူတွေအတွက်ကြတော့လည်းခက်တာပေါ့။အ
ဲ့ဒီဒေသဘက်မှာလောလောဆယ်အသုံးပြုနေရတဲ့မဟာမြိုင်လမ်းကလည်းမိုးရသည်ဆိုရေတိုက်စားတဲ့တန်ကြောင်သွားလာရခက်ခဲတာမျိုးရှိတယ်လို့ပြောပါရယ်။စကိုင်းတိုင်းထဲမှာစစ်ကောင်စီနဲ့ဆရာနာတိမ့်မှုဆန့်ကျင်တဲ့ပြည်သူကာကွယ်ရေးအဖွဲ့တွေကတိုက်ပွဲတွေကနေရာတော်တော်များများမှာရှိနေတာပါ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကတော့စကိုင်းတိုင်းကအဓိကလမ်းမကြီးတွေကိုပြည်သူကာကွယ်ရေးအဖွဲ့တွေအနေနဲ့ထိန်းချုပ်ထားနိုင်ပြီလို့ပြောထားပါတယ်လမ်းပိုင်းအသုံးပြုပြီးသွားလာနေသူတွေကတော့လမ်းတစ်လျှောက်တိုက်ပွဲအခြေအနေကိုသတိထားပြီးသွားလာနေရတယ်လို့ပြောပါတယ်ရှင်